ကျွန်တော်ဝင်းမြင့်ပါရန်ကုန်မြို့မှာကိုဗစ်ဖြစ်နှုန်းတင်နှုန်းများလာတာအတွက်လက်ရှိထိန်ချုပ်မှုလုပ်ငန်းဘလို့ပြောင်းလဲနိုင်တာကိုရခိုင်ကျန်းမာရေးဝန်ကြီးအငိမ့်စားနဲ့လက်ရှိကိုဗစ် -19 နောက်ဆက်တွဲကျန်းမာရေးတည်ရောက်မှုအကြံပေးအဖွဲ့ခေါင်းဆောင်ဒေါက်တာဖေသက်ခင်ကိုမေးရမှာလက်ရှိအခြေအနေကိုအခုလိုစသုံးသပ်ပြပါတယ
်လက်ရှိနေသားကတော့ဖြစ်တာလည်းများတာပေါ့နော်အီရန်ကလည်းထိုက်လျောက်တော့လေဟိုများနေတယ်လို့ပဲပြောမှာဖြစ်တာများတာကတော့အရင်မတ်စ်တောင်းမီကိစ္စရင်းနဲ့မတူပေါ့လေအဲ့လိုကနေတယ်ဆိုတာကကျွန်တော်တို့က community transmission မရှိဘူးပေါ့နော်လူလူကြမှာပြန့်နှံ့ဖြစ်ပေါ်မှုကမရှိသေးဘဲနဲ့လိုင်းလိုအကြီးကျယ်ကြီးကျွန်တော်တို့မတွေ့ဘူးပေါ့နော်မတွေ့ပေမဲ့ကျွန်တော်တို့မတိနိုင်တဲ့လိုင်းပုံစံပြန့်နှံ့တာ project ခံရနေတဲ့စင်တူလုံးကိုရောက်တဲ့အခါမှာရန်ကုန်မှာအများဆုံးတော့ရောက်လာတော့ပေါ့နော်ရန်ကုန်ကဘယ်လိုပြည်သားများလဲဆိုတော့နော်လူကြီးကလည်းတိတ်တိတ်တယ်နော်တစ်ခါကလည်းนี่มันก็ไม่รู้ป่ะเนาะอเนเนยอ่ะก็ซีลาตูนี่นะแต่ซีโยกะตะมา NCD ซีมันอายีชื่อแบบทีเฉยมาคอมมูนิตี้สเปรดอ่ะวินละป่ะลูกๆจ๋ามายักกะดีเจ๋มานี่เนี่ยดิกุเสร็จเปลี่ยนปั๊วหมดဖြစ်တယ
်โอเคเสียยเอออะคุโลดิผิดนงเตนงทิ้งชุบနိုင်ในอนิจาสาวยะหมู่ดิอ่อมายอเสียบลูต้องตัดมิเลย
ชอบๆจริงๆเนาะคอนเทนเนอร์เอ็กซอร์สป่ะเนาะโยกะโอเคป่ะเนี่ยมาเป็นทิ้งชุบด้วยสวัสดีပြန်တော့မှာလူလဲတာကိုပြန်တော့ရဲပဲရှိတယ်ပေါ့နော်အဲ့တော့ဒီ containment ဆိုရမှာအဆက်ဆက်ချင်းမှာယောဂဖြစ်ပွားတဲ့လူနော် positive case form ပေါ့တော့တန်တရားရှိရင်သူဆေးရုံတင်ထားတယ်ပေါ့နော်အဲ့တော့ပထမဆက်ကတည်းကကျွန်တော်တို့က quarantine မှာဒီ facility quarantine community quarantine ကိုထားပေမဲ့အဲနောက်ပိုင်းကျတော့အဖြစ်အပျက်ကျတော့ကျွန်တော်တို့မှာလည်းဝင်ပြီးလာတဲ့ပုံတော့ရှိတယ်အဲ့တော့ကျွန်တော်တို့ကဒီ containment strategy အဲ့လိုရှိနေတဲ့လုံထုံးလုံးလေးတွေကလုံပြီးလုံရလေးတွေဖြည်းဖြည်းပြောင်းလာတဲ့ဟာတွေကတော့ရှိတယ်။ဘာလို့လဲဆိုတော့တစ်ဖက်ကလူနာရီရဲ့အတက်ကိုကယ်ဖို့အရေးကြီးတယ်လို့ကျွန်တော်တို့ဂျမားရဲ့ဝန်ထမ်းတွေကို protect လုပ်ဖို့ရတဲ့အရေးကြီးတယ်။ဖြည်းဖြည်းချင်းချင်းလေးဆွဲတော့ပထမတစ်ဆင့်ကတော့ finance မြားတွေကိုနော်နှာခေါင်းအနှံ့မြားတွေကိုဒီမြေနယ်ပိုင်းမြို့နယ်လိုက် finance center လေးပါပဲထားတော့တယ်။စေဝင်တွေကိုမတင်ဘူးကွာ။အော်စေဝင်မှာလည်းဖလေးရဲ့ထားမဲ့စာ CDC ရဲ့ဟုတ်ကဲ့လည်းရပါတော့။ဆေးရမှနေကောင်းနေပြီဆိုရင်စက်တရရောက်ပါတော့ဆေးုံဆင်းပြေးလို့ရတယ်။အဲတစ်သက်ကလည်း test facility ကတိုးလာတာပေါ့နော်။ positive တွေ့နှုန်းနေတာများလာတဲ့ခါမှာပြည်သူများလူကိုဆေးုံတင်ဆေးုံတင်ဆိုတဲ့ခါကျရင်တစ်ချိန်တိုင်း system ကြီးတစ်ခုလုံးက overwhelm ဖြစ်သွားနိုင်တာပေါ့။အဲ့ဒါကြောင့်မလို့တစ်သက်ကလည်း test ကတော့လုပ်တယ်။တစ်သက်ကလည်းဆေးုံတင်ရင်းမတင်ရင်းဘူး။ယောဂါရဲ့ပြဋ္ဌာန်းမှုနဲ့ပဲဆိုင်တာ။အနေနဲ့ကမှလို့ပြန်လုပ်နေကြတဲ့ဟာမျိုးပေါ့နော်အိမ်မှာလည်းနေရရက်ကုန်တာဆောင်ဆိုင်တယ်ပုံမှန်ကနေတယ်ဖုန်းဆက်ပြီးမေးတယ်လို့အဲ့လိုချလိုချင်းပါခေါ်ပြီးတော့ဆော့ပြီးတယ်ဆွေးနွေးတယ်နဲ့ဟောအောက်ဆီဂျင်လိုပြီးဆိုရင်တော့ဆွေးနွေးတယ်ဘရောလည်းပတ်ဖို့စီမီတာတိုင်းကြီးဆက်ပြီးနေတာလူမျိုးပါရေမျိုးပုံပုံပြန်လုပ်နေကြတာရှိတာပေါ့နော်ကျွန်တော်တို့လည်းအဲ့လိုပေါ့ကွန်တိန်းနဲ့ကွန်တိန်းနဲ့ဒါပေမဲ့လည်းတဖြည်းဖြည်းတဖြည်းဖြည်းပြန်ပြီးစဉ်းစားမယ
်ဟုတ်ကဲ့ဆရာအဲ့တော့ဒီနေရာမှာဒီကျမကြီးပြဿနာတစ်ခုတည်းပြင်ပေါ့နော်တခြားထည့်သွင်းစဉ်းစားဖို့အချက်တရောရှိသေးလားဆရာဒီရေရှည်အတွက်ကြည့်တဲ့အခါကျရင်လေ
ကျမကြီးပြဿနာဒီကြာလာလို့ရှင်ဘယ်လိုမျိုးပြဿနာဖြစ်လာလဲစီပါရေးပြဿနာဖြစ်လာတယ်ကြာရင်ရှိတဲ့အတွက်တစ်ဖက်ကလည်းကြံ့တအောင်စဉ်းစားရတယ်ပေါ့နော်ကျမကြီးတက်ကပြင်းမဲ့ solution လို့ရှင်လည်းတိုးတော့ lockdown လုပ်ရလို့ရှင်ဒါတော့မှာပဲပေါ့နော်ဒါပေမဲ့လည်းဒီဘဝကြီးတိစားဒီရေစားဝင်ဒီတိစားနောက်ဘူရမာလောက်တာဖြစ်တယ်ပိတ်တာပြည့်အင်းအင်းမင်းကိုအစားတောက်လိုက်ပို့ဆိုင်တယ်ကျွန်တော်တို့မှာဘာမတိုင်းတိုင်းလို့ပိတ်ပြီးအင်းအင်းမင်းကိုအစားတောက်လိုက်ပို့ပေါ်တယ်ကျွန်တော်လက်တွေ့မှာဖြစ်နိုင်ပြီပေါ့နောက်တစ်ဖက်ကလော့ကဒေါင်းကိုမလုပ်ဘူးတို့တော့လူတွေ့ချင်းတယောက်ချင်းကမတ်စတာရမယ်လက်ဆေးရမယ်ဒီလိုမျိုးအထူးရဲ့နေရာကိုမတော်ဘူးစတဲ့ဖြစ်ပေါ့နော်ဒီကြာလို့မယ်ဆက်နိုင်ဝန်ထမ်းတွေကိုဆောင်ရှောက်မယ် risk person တွေကိုဆောင်ရှောက်မယ်တတိယဦးလေးဆောင်ရှောက်ရမယ်ကြောကအခန့်ကြီးတဲ့လူတွေဆုံးရှုံးနေ
ဟုတ်ကဲ့ဆရာဒီ containment ကနေတဖြည်းဖြည်းချင်းသွားတဲ့နေရာမှာနောက်ဆုံး
ကာမကြီးဒီနော်ဒီကုထုံးနေစစ်စစ်တက်ပြတ်နေတိတိကျကျထုံးနေတဲ့အချိန်ကာလမတိုင်ခင်မှာတော့မြင်းများစွာအတူရှင်တွဲနေတိုင်းရေးဒီနေ့တင်ပြရမယ့်သဘောရှိပါတယ်အဲဒီခါမှာသူ့ကြောင့်ကုမှာတိကျဆန္ဒမှုအများကြီးမဖြစ်အောင်ခုနကကျွန်တော်ပြောတဲ့ strategy တွေပေါ့နော်ဒီလူတွေသူ့ကိုတိတိကျကျပညာပေးမယ်အဲ့ဒီမှာတစ်ခုကလည်းလူတွေရဲ့သဘောထားကတော့ဘယ်လိုရှိလဲဘယ်လိုအတိုင်းတာကြည့်ဘယ်လိုလိုက်ပါပေါ်ရင်ဆောင်ရွက်နိုင်တဲ့လက်တွေ့မှာသူတို့နဲ့ပူးပေါင်းတယ်ကသူတို့ရဲ့ခံစားချက်တွေ feeling တွေ emotion တွေသူတို့ရဲ့ hopes တွေပေါ့ဗျာဒါမျိုးကကျွန်တော်ဒေချာတည်ရင်အားလုံးကနှစ်ဖက်ပေါ့နော်အစွာတဲ့ကောကျွန်တော်ရဲ့ဝန်ထမ်းတွေပဲပေါ့ပုံပလဲပြောမှာပေါ့နော်ဒီလူကလက်ခံနိုင်တဲ့ဒီမူဇီမပရိပဒါလမ်းကြောင်းကိုရွေးချယ်နိုင်ပြီးတော့ဆင်တွဲပြီးတော့အကြီးအကဲမျက်နှာမျိုးအနည်းဆုံးနဲ့နေသွားနိုင်လိမ့်မယ်လို့ကျွန်တော် ခင်ဗျာ။
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာအခုလိုဒီစင်စင်ဆက်ဆက်ပြည့်ပြည့်စုံစုံရှိရှိအတွက်ပါအထက်ရှင်းပြပေးတဲ့အတွက်ကျွန်တော်ဝမ်းမြောက်ပါ။